နေပြီးတော့မှကျင်းပနေတဲ့ကြံခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီဒုတိယအကြိမ်ကြီးလာခန့်ကနေခေါင်းဆောင်တက်တွေကိုရွေးချယ်လိုက်ပြီးတော့သမရဟောင်းဦးသိန်းစိန်အပါအဝင်ကြံခိုင်ရေးပါတီရဲ့ထိပ်ပိုင်းခေါင်းဆောင်အတော်များများပါတီခေါင်းဆောင်ပိုင်းကနေအနားယူလိုက်ကြပါတယ်ဒီအပြင်ပြီးခဲ့တဲ့ပြည်နယ်နဲ့တိုင်းဝန်ကြီးချုပ်ဟောင်းတွေကလည်းအနားယူလိုက်တဲ့ထဲပါဝင်ပါတယ်ခေါင်းဆောင်မှု ဘာရဲ့ကြံ့ခိုင်ရေးပါတီဒုတိယအကြိမ်ပါတီညီလာခံအစည်းအဝေးကနေခုလိုရွေးချယ်လိုက်တာဖြစ်ပါတယ်။တမနာဟောင်းဦးသိန်းစိန်အပါအဝင်ကြံ့ခိုင်ရေးပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တော်တော်များများပါတီခေါင်းဆောင်ပိုင်းကနေအနားယူလိုက်ကြပါတယ်။တမနာဟောင်းဦးသိန်းစိန်ကပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ရဲ့ဥက္ကဋ္ဌရာထူးကနေနှုတ်ထွက်ပြီးအရင်ယထားပို့ဆောင်ရေးဝန်ကြီးဌာနရဲ့ပြည်ထောင်စုဝန်ကြီးဟောင်းဦးတန်းထေကိုဥက္ကဋ္ဌအဖြစ်နေရာပေးလိုက်တာဖြစ်ပါတယ်။ဒီလိုပြန်လည်ရွေးချယ်လိုက်တာနဲ့ပတ်သက်ပြီးပါတီဗဟိုအလုံးမှုဆောင်ကော်မတီဝင်ဒေါက်တာမောင်သိန်းကတော့အခုလိုပြောပြပါဗျာ
။အပြောင်းရှင်းမှုလုံးဝအပြောင်းသလိုက်တာ။ဦးသိန်းစိန်ဦးသိန်းစိန်အောက်ကမလို့တော့ဦးသိန်းဦးစိုးလည်းမလို့တော့အဲ့ဒီစားဟိုဦးတန်းဖြေးရဥက္ကဋ္ဌဒုတိယဥက္ကဋ္ဌကဦးမြတ်ဟဲ့အခြေခြေပြင်းမှုဖြစ်တဲ့အရင်တော့ကပြီးလဲဦးတင်နိုင်တင်းလည်းမလို့တော့သူတို့ဖွဲ့ရလုံးဝဟို new generation ကိုဟိုလောက်ပြလိုက်ပြီ။ဟုတ်လား။ဟာသူတို့အနေထားကသူတို့အနာရကအဖွဲ့ထဲမှာပါစီစီကမှာဘိုးလုံးမှုဆောင်ပွဲထဲမှာမရှိတော့ဘူး။အဲအရင်ဒီနယ်နဲ့တိုင်းပြည်မှာတောင်းဝန်ယူခဲ့ကြတဲ့ဟိုဝန်ကြီးချုပ်တွေပေါ့နော်။အဲ့ဒါတွေနဲ့နောက်အနည်းငယ်တချို့တွေလည်းပါပါတယ်အစ်စ်တွေလည်း။အဲ့ဒါတွေကတော့သူတို့ဘိုးကြပေးဖွဲ့ချောက်ရှိ။အဲကြပေးဖွဲ့မှာတောင်းဝန်ယူကြပါလိမ့်မယ်။ Renew လို့မဟုတ်ဘူးနော်။ Renew ဆိုတာ totally change ။အခုကမဟုတ်လည်းပဲခေါ်သွားတာ။တွေးတယ်လည်းလောင်းမယ်။အတွေးကြုံရှိတဲ့လူတွေနဲ့နောက်ကအစ်စ်တွေနဲ့လက်တွဲပြီးတော့ဟိုဟာလုပ်မှာ။ဒါဒီလိုပဲဒီပါတီကဒီလိုပဲလက်ဆင်ကပေးရမယ်တောင်းဝန်ရှိတာပဲ။နောက်ကဟိုမျိုးဆက်ပြီးကောင်းအောင်ပြစ်တယ်မို့ချုပ်ရမယ်တောင်းဆိုတာပါအဲ့ဒီဘောကိုသူတို့ဆက်လက်ကြပ
ါကြံ့ခိုင်ရေးပါတီရဲ့ဒုတိယအကြိမ်ပါတီညီလာခံအစည်းအဝေးကိုနေပြည်တော်မှာရှိနေတဲ့ကြံ့ခိုင်ရေးပါတီရုံးချုပ်မှာဩဂုတ်လ20ရက်ကနေစတင်ပြီးကျင်းပပြုလုပ်နေတာဖြစ်ပါတယ်ဒီညီလာခံမှာပါတီနဲ့ပတ်သက်တဲ့အကြောင်းအရာတွေအပြင်ဖက်ဒရယ်စနစ်နဲ့ပတ်သက်တဲ့ကိစ္စတွေကိုလည်းဆွေးနွေးတိုင်ပင်သွားဖို့ရှိတယ်လို့ပါတီဝင်တွေကပြောပါတယ်ပြည်ခိုင်ပြိုးပါတီညီလာခံကနေရွေးချယ်ခံလိုက်မှုအရာပါတီဥက္ကဋ္ဌဖြစ်ဦးတန်းထေဒုတိယဥက္ကဋ္ဌဖြစ်ဦးမြတ်ဟိန်အထွေထွေအတွင်းရင်းမှုအဖြစ်ဦးတက်နိုင်ဝင်းဦးပိုက်ထွေဦးတန်းထွန်းဦးကျော်ကျော်ထေဦးတင်အောင်ချေဒေါက်တာဆန်းဆန်းတွေစီကန်းထိန်ထိန်ရင်းအနေနဲ့ဦးခင်ကြီးလုပ်ငန်းစီစီရေးကော်မတီအဖွဲ့ဝင်အနေနဲ့ဦးစိုးနိုင်တို့ကိုဒီကနေ့ရွေးချယ်ခံအပ်လိုက်ပါတယ်။စံခံရေးပါတီဥက္ကဋ္ဌဖြစ်သွားတဲ့ဦးတန်းထေဟာဘုံမှုကျောင်းဟောင်းတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်2000တခုနှစ်ကနေ2003ခုနှစ်အထိတက်မ89တက်မမှုအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီး2003ခုနှစ်မှာတော့စွမ်းအင်ဝင်းကြီးဌာနရဲ့ဒုဝင်ကြီးအဖြစ်ပြောင်းလဲတာဝန်ထမ်းဆောင်ခဲ့ပါတယ်2011ခုနှစ်မှာတော့စွမ်းအင်ဝင်းကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီး2013မှာတော့ယထာပို့ဆောင်ရေးဝင်းကြီးအဖြစ်ပြောင်းလဲတာဝန်ထမ်းဆောင်ခဲ့သူတဦးဖြစ်ပါတယ်ပြီးခဲ့တဲ့2010ရွေးကောက်ပွဲမှာမြန်အောင်ကနေဝင်ရောက်ရှင်ပြိုင်ပြီးအနိုင်ရခဲ့သူကမကြသေးခင်ကကျင်းပပြီးစီးခဲ့တဲ့2015ရွေးကောက်ပွဲမှာလည်းမြန်အောင်မင်းဆန္ဒနယ်ကဝင်ရောက်ရှင်ပြိုင်ခဲ့ပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်ဦးခင်မောင်လက်ကိုရှုံးနိမ့်ခဲ့ပါတယ်ဒုတိယဥက္ကဋ္ဌဖြစ်ရွေးခံရတဲ့ဦးမြတ်ဟိန်းနဲ့အထွေထွေအတွင်းရင်းမှုအနေနဲ့ရွေးခံရတဲ့ဦးတက်နိုင်ဝင်းတို့ဟာ2015ရွေးကောက်ပွဲမတိုင်ခင်ကမှတက်မတော်ထိပ်ပိုင်းယာဒူးတွေကနေအနားယူခဲ့သူတွေဖြစ်ပါတယ်ဒီခိုင်ပြိုးပါတီဥက္ကဋ္ဌအပြောင်းလဲနဲ့ပတ်သက်လို့အရင်ပါတီတွဲဘက်ဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ဘူးတဲ့သူရဦးရွှေမန်းကလည်းဥက္ကဋ္ဌအသစ်ဖြစ်လာတဲ့ဦးတန်းထေကိုဂုံယူဝမ်းမြောက်ကြောင်းထုတ်ပြန်ခဲ့ပါတယ်